င်္ဂလာပါရှင်။ View American တန်ရက်2019ခုနှစ်မတ်လ9ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီခန့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖန်ယူနာဆင်နိုင်ပါရှင်။ကျွန်မခွန်ယူပါရှင်။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အော်လင်းကဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်နိုင်ငံကာဘူးမြို့တော်မှာသမရလောင်းနေတဲ့စစ်အထိတ်တန်းခေါင်းဆောင်တွေပါတက်ရောက်နေတဲ့ခန္ဓာတစ်ခုကိုမော်တာနဲ့ပြစ်ခတ်တိုက်ခတ်ခံရပါတယ်။ရခိုင်ပြည်ကထွက်ပြေးသွားတဲ့ဒုက္ခတွေရေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားတိုက်ရိုက်ဖြစ်ရှင်းမှုတရုတ်နိုင်ငံကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မမျှစင်အောင်နဲ့သူကြီးညာပြေးသွားမှာပါ
။အခုညနေပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ KIA တိုက်ပွဲဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ KIA ဘက်ကအခုလိုအတည်ပြုပါတယ်။
ဒီအရင်နဲ့တိုက်ပွဲဖြစ်တာကတော့မကြည့်ဖြစ်မဖြစ်လဲလုံခဲ့တဲ့အပတ်မှလည်းကေရတိုက်ရင်ကုနေမယ်ပဲမှာတ
ခေါ KIA ပြောခွင့်ရပုံမူကြီးနော်ဘူးကအခုလိုပြောပေမဲ့တမရော်ဘက်ကတော့အတီမပြူတဲ့အကြောင်းနှာစင်ကြရပါမယ်စက်တင်ဘာလကစပြီးအစ်စ်ပြင်ဆင်လိုက်တဲ့မြေလွတ်မြေရိုင်းဥပဒေအရတိုင်းရင်းသားဒေသတွေကစိုက်ပျိုးမြေတွေဆုံးရှုံးမလားလို့စိုးရိမ်ပူပန်နေကြရတာဘယ်ဥပဒေတွေနဲ့ညှိစွန်းနေလို့ပါလဲဒီလိုသတင်းတွေနဲ့အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်လာသူတွေကိုအကာအကွယ်ပေးဖို့ဥပဒေကြမ်းတစ်ရပ်ကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကပြင်ဆင်ကြရမယ်အကြောင်းကိုပြောပြပေးသွားမှာပါအခုအရင်ဆုံးတော့ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ကကြီးညာပေးပါမယ်ရှင်
အာဖဂန်နိုင်ငံကာဘူးမြို့တော်မှာတမန်လောင်းနေထရော်များနဲ့အတူတမန်ဟောင်းဟာမစ်ကာဇိုင်းအစိုးရအဖွဲ့အမှုဆောင်ရရှိချုပ်အဗ်ဒူလာအဗ်ဒူလူတို့ဒါတို့ပါတက်ရောက်နေတဲ့ခန္ဓာတစ်ခုကိုဘသူဘယ်မှာမှမသိတဲ့တက်ခတ်သူတွေကမော်တာရီနဲ့ပစ်ခတ်ခဲ့ကြပါတယ်။အစိုးရဖွဲ့ထိတ်တန့်ကောင်းဆောင်အဗ်ဒူလာမင်ငွန်းပြောနေချိန်မှာပဲတက်ခတ်မှုစတင်ဖြစ်ခဲ့တာပါ။ SE Wadat Islami Party ရဲ့ခေါင်းဆောင်တေဆုံးနဲ့24ချိန်မြောက်ခန္ဓာတွင်ဒီကနေ့ဖြစ်ပွားခဲ့တဲ့တက်ခတ်မှုကိုတော့ရာဇဝတ်မှုဖြစ်နေတဲ့အဗ်ဒူလာကပြောဆိုခဲ့ပါတယ်။တက်ခတ်မှုအတွင်းအ ਨੇ ဆုံးလူတူတည်ဆုံးပြီးစစ်ချက်အောက်တန်းရသွားတဲ့အကြောင်းလဲကျမ္မာရေးဝန်ကြီးဌာနကပြောဆိုထားတာပါ။တမန်လောင်းတူဖြစ်တဲ့ Hanif Atma ကလည်းသူ့ရဲ့ကိုယ်ရည်လို့ရှိဦးတန်းရသွားတဲ့အကြောင်း Facebook လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။နောက်ထပ်တမန်လောင်းတူဖြစ်တဲ့ Abdul Latif Petran ကလည်းတန်းရရှိတဲ့အကြောင်း Afghan ဌာနတူလူကပြောဆိုခဲ့တာပါ။မော်တာနဲ့ပြစ်ခတ်တက်ခဲ့တဲ့သူတွေကိုအခမ်းအနားနေ့ကအိမ်တိမ်ကနေပြစ်မှတ်တီးနေရသတင်းပေးပို့ခဲ့သူတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးထားတယ်လို့လည်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကပြောဆိုထားပါတယ်တက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်လူအုပ်ကိုတည်ငြိမ်ရင်းနဲ့တုံ့ပြန်မှုစီစဉ်သူတွေကစောပိုင်းမှာတိုက်တွန်းခဲ့ပြီးမလဲနောက်ပိုင်းမှာတော့တော်ဝင်ပြုခဲ့ပါတယ်ကတ္တနိုင်ငံဒိုဟာမြို့မှာတာလီဘန်တွေနဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့တွေဆွေးနွေးနေကြပေမဲ့အာဖဂန်နိုင်ငံမှာတော့သူတွတ်တန်ရုံတက်ခိုက်မှုတွေလည်းဆက်လက်ဖြစ်ပွားနေတာပါနေရုံကလည်းဂျာလာလဘတ်မြို့မှာစောက်လေကုမ္ပဏီတခုကအလုပ်သမား၁၆ဦးနဲ့အထူးခံဘုံခွဲသမား၅ဦးသေဆုံးခဲ့တဲ့တက်ခိုက်မှုတစ်ခုဖြစ်ပွားခဲ့တယ်လို့အမ်မန်ပြည်နယ်ကအထူးခံစစ်ကန်တခုကိုတာလီဘန်တွေတက်ခိုက်ရတာအာဖဂန်စစ်သား25ယောက်သေဆုံးပြီးအများအပြားကိုလည်းဖမ်းဆီးသွားခဲ့ပါတယ်
။ဘုံတော်ကြီးတစ်ပါးရဲ့ကလေးတငယ်တွေအပေါ်နေမိုင်းဆိုင်ရာစော်ကားမှုတွေကိုအေးအေးယူဖို့ပြက်ကွက်ခွဲတဲ့အတွက်ကက်သလစ်ခရစ်ယာန်ယဟန်အမတ်ကာဒီနယ်ဖိလစ်ဘာဘာရင်ကိုပြင်သစ်နိုင်ငံတရားရုံးတခုကတရားစွဲဆိုပြစ်ဒဏ်ချမှတ်လိုက်ပါတယ်။ခရစ်ယာန်ဖျားချောင်းအတွင်ကလေးတငယ်တွေအပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ပတ်သက်ပြီးဖြစ်ပွားခဲ့တဲ့အရှုပ်တော်ပုံတွေနဲ့ပတ်သက်ပြီးတော့ဖုံးကွယ်ထားတာတွေအပေါ်အပြည့်ရှိတဲ့အတွက်ကာဒီနယ်ဘာဘာရင်ကိုတရားရုံးက6လဆိုင်းငံ့ထောင်ဒဏ်ချမှတ်လိုက်တာပါ။ဒီနေ့နှောင်းပိုင်းမှာတရားရင်ဆိုင်ရဖို့ရှိတဲ့ကလေးတငယ်တွေပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်ခဲ့တဲ့ဖုံးတော်ကြီးကယဟန်အမတ်ဘာဘာရင်ရဲ့အုပ်ချုပ်မှုအောက်မှာရှိတဲ့ဖုံးတော်ကြီးဖြစ်ပြီးဘာဘာရင်ကပြစ်မှုကျူးလွန်သူဖုံးတော်ကြီးရဲ့လုပ်ရက်တွေပေါ်ဖုံးကွယ်ခဲ့တဲ့အတွက်တရားရုံးကအပြည့်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဘာဘာရင်အတွက်အပြည့်မရှိကြောင်းအတနာခံစားတင်သွားမယ်လို့သူရဲ့ရှင်နေကပြောပါတယ်။ဒီကနေ့ကြာသပတေးနေ့မှာပဲဩစတြေးလျနိုင်ငံမှာလည်းအမျိုးသားတဦးကသူ့ကို1980ပြည့်နှစ်တွေတုန်းကလိမ်မိုင်းဆိုင်ရာစော်ကားခဲ့တယ်ဆိုပြီးယဟန်အမတ်ဂျော့ချ်ဖဲလ်ကိုတရားစွဲဆိုခဲ့ပါတယ်။ဒါဟာဖဲလ်အနေနဲ့လိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ပတ်သက်ပြီးဒုတိယအကြိမ်မြောက်တရားစွဲဆိုခံရတာဖြစ်ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာတုန်းကသမ္မတဒိုနယ်ထရန့်ရဲ့စီးပွားရေးအဖွဲ့မှာလတော်ကြာတောင်းယူခဲ့တဲ့ပေါ်မနာဖော့ကိုအခွင့်ရှောင်မှုဘဏ်လုပ်ငန်းတွေမှာမမှန်မကန်ပြုမှုတွေနဲ့ပြည်သူတရားရုံးတစ်ခုကဒီကနေ့စီရင်ချက်ချဖို့ရှိနေပါတယ်။ တရားရုံးလုံထုံးလုံးနည်းတွေအရ2019နှစ်ကနေ24နှစ်ထိအပြည့်ပြည့်လို့ရပါတယ်။ထောင်နဲ့ပြည့်ပြည့်ခံရမယ်ဆိုရင်တော့ဧပြီလ3ရက်နေ့မှာအသက်80ပြည့်မဲ့မနာဖောက်အတွက်တော့ကျန်းတဲ့တန်တန်းလျှောက်လို့ထောင်ထဲမှာပဲနေရတော့မယ်တဘောပါ။သူရဲ့ကျိုးဆောင်ရှင်တွေကတော့ကျန်းမာရေးအခြေအနေနဲ့ထင်ရှားတဲ့အမှုအဖြစ်နဲ့ဂုံတိတ်ခါရောဗန္ဒာရေးအရာပါထိခဲ့နေနိုင်ရတယ်ဆိုပြီးသူ့အမှုတွေကိုတက်တက်ညံ့ညံ့စီရင်ပေးဖို့လျှောက်လဲထားပါတယ်။အစိုးရရှင်တွေဘက်ကတော့လုံထုံးလုံနည်းနဲ့အညီစီရင်ဖို့လျှောက်လဲထားလို့ဒဏ်ငွေဖြစ်တဲ့ဒေါ်လာ5000ကနေ24သန်းထိပေးတင်တယ်လို့လည်းပြောဆိုထားပါတယ်။
ဒီကဲ့အပတ်တွင်ကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပခဲ့တဲ့အမေရိကန်မြောက်ကိုရီးယားကြားထူးထူးဆွေးနွေးပွဲမှာသဘောတူညီချက်တစ်ခုမရခဲ့တဲ့အပေါ်ကြားဝင်ညှိနှိုင်းပေးဖို့အစီအစဉ်ရှိတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျီအင်းကပြောပါရယ်။တောင်ကိုရီးယားသမ္မတမွန်အနေနဲ့သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့အကြားကျင်းနဲ့လောက်မဲ့သဘောတူညီချက်တစ်ခုရအောင်ဘယ်လိုလုပ်ပေးနိုင်မလဲဆိုတာကတော့အဆောင်ကြီးရမှာပဲဖြစ်ပါရယ်။အမေရိကန်မြောက်ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲပြီးပြန်လည်ဆက်တင်နိုင်မယ့်နီလန်အားလုံးကိုရှာဖွေကြဖို့လွှတ်တော်ကိုသမရမွန်ကအင်္ဂါနေ့ကတိုက်တွန်းထားပါတယ်။ဟန်ဝိုင်းမြို့ဆွေးနွေးပွဲကမအောင်မြင်ခဲ့ပေမဲ့တိုးတက်မှုတစ်စုံတစ်ရာရခဲ့တယ်လို့သူကအကောင်းမြင်ပြောကြားခဲ့ပါတယ်။ဒီလိုဆွေးနွေးပွဲတွေမကြာခင်မှာဆက်လက်လှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းလဲဒီသတင်းပတ်အစောပိုင်းကကျင်းပတဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးမှာသမရမွန်ကြီးအင်္ဂါပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေပြန်ဆနိုင်မှုတောင်ကိုရီးယားအစိုးရအနေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့လဲသမရမွန်ကြီးအင်္ဂါသတင်းထောက်တွေကိုပြောကြားခဲ့တာပါ။ဟနွိုင်းမြို့ဆွေးနွေးပွဲမှာအမေရိကန်မြောက်ကိုရီးယားကြားသဘောတူညီချက်တစ်ခုမရခဲ့တဲ့အတွက်ဒါဟာတောင်ကိုရီးယားနိုင်ငံအနေနဲ့ကြားဝင်ဖို့အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်လာတယ်လို့လဲသူကပြောခဲ့ပါတယ်။
ဒီရအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်မိဘူးညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068မြောက်ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုံးလင်းပြနေပါတယ်ခင်ဗျာ
ဒီရအမေရိကန်တန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရေးတဲ့သက်ဆိုင်တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားရင်းနှီးနှီးပူးပေါင်းဆောင်ရွက်ပြီးဖြေရှင်းသွားဖို့တရုတ်နိုင်ငံအာရှရေးအထူးသဖြင့်ဆွန်ကော့ရှန်ကတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအနေနဲ့လည်းအပြည့်သဘောဆောင်တဲ့ခန်းကဏ္ဍကနေအချက်တဲကိုဖြေရှင်းနိုင်မယ့်အခြေအနေတွေဖန်တီးဖို့ဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ5ရက်နေ့ထိထွက်ရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဆုံးသက်ပြီးတရုတ်နိုင်ငံချိုင်ဝင်းကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တရုတ်ထုကိုယ်စားရဲ့မြန်မာနိုင်ငံခီးစဉ်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်မလောက်ကဝဲဦးစီးချုပ်ဘုရားမူကြီးမင်းအွန်လိုင်းတို့နဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်ကိုလည်းတွားရောက်ခဲ့ပြီးဒုက္ခသည်တွေပြန်လည်လက်ခံရေးပြင်ဆင်မှုတွေကိုလည်းကြည့်ရှုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်မှာလည်းနိုင်ငံချိုင်ဝင်းကြီးပါဝင်အစိုးရတောင်းရင်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဒုက္ခသည်တွေရှိရာကော့ခ်စ်ဘဇားကိုလည်းတွားရောက်ခဲ့တာပါ။နိုင်ငံတောင်းရင်ရှိသူတွေနဲ့တွေ့ဆုံမှာဒုက္ခသည်ပြဿနာနဲ့တရားသက်ဆိုင်တဲ့နိုင်ငံချားရင်းနှီးနှီးညှိနှိုင်းဖြေရှားဖို့တိုက်တွန်းခဲ့ကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဒုက္ခသည်တွေနေရပြန်နေရေးနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလနဲ့ပထမဆုံးအချိန်နေရပြန်ဖို့စီစဉ်ခဲ့ပေမဲ့အခြေခံအခွင့်အရေးတွေရရှိဖို့နဲ့လုံခြုံရေးတွေပေါ်ဆိုးရိမ်မှုတွေကြောင့်ဒုက္ခသည်တွေမပြန်လို့လာကြောင်းအောင်မြင်မှုတော့မရခဲ့ပါဘူး။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကတော့နေရပြန်ရေးစီစဉ်ရာဒုက္ခသည်တွေရဲ့သဘောဆန္ဒအတိုင်းဖြစ်ဖို့နဲ့လုံခြုံရေးနဲ့အခြေခံအခွင့်အရေးတွေအတွက်အာမခံနိုင်မယ့်အခြေအနေတွေရှိဖို့လည်းတိုက်တွန်းထားကြပါတယ်။
ထိုင်းတော်ဝင်မင်းသမီးဥဘောရတနာကိုဝန်ကြီးချုပ်အဖြစ်ရွေးကောက်ပွဲဝင်ရေးအဆိုပြုခဲ့တဲ့ထိုင်းရက်ဆာချက်ပါတီကိုရွေးကောက်ပွဲမတိုင်ခင်သတင်းပတ်အနည်းငယ်ပဲလူတော့တဲ့ဒီကနေ့အကြသာပရီးနေ့မှာထိုင်းတရားရုံးကဖျက်သိမ်းလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီးမင်းခံဘီရင်စနစ်ကိုရန်ရှာဆန့်ကျင်တဲ့အပြုအမူကျူးလွန်မှုနဲ့ထိုင်းရက်ဆာချက်ပါတီကိုဖျက်သိမ်းဖို့အခြေခံဥပဒေဆိုင်ရာတရားရုံးကမဲခွဲအတည်ပြုလိုက်တာပါ။ရက်ဆာချက်ပါတီဟာပြည်ပမှာတင်းချောင်နေတဲ့ဝန်ကြီးချုပ်ဟောင်းတွေဖြစ်တဲ့တက်ဆင်ရှင်နာဝတ်နဲ့ညီမဖြစ်သူယင်လက်တို့နဲ့ဆက်ဆက်နေတဲ့ပါတီဖြစ်ပါတယ်။ထိုင်းတော်ဝင်မင်းသမီးဥဘောရတနာကိုသူတို့ပါတီကနေဝန်ကြီးချုပ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အကြောင်းမတ်လ24ရက်ရွေးကောက်ပွဲအတွက်စီရင်သွင်းခဲ့တာပါ။ဒီလောက်ရဟာမတင်လျော်ဘူးဆိုပြီးတော့ထိုင်းဘီရင်မဟာဝိဇရာလောင်ကွန်းကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထိုင်းတော်ဝင်မိသားစုဟာနိုင်ငံရေးလောကရဲ့အပေါ်မှာရှိပြီးကြားနေအဖြစ်ရက်တည်တဲ့အစဉ်လာရှိသလိုဘယင်ဘယင်မနဲ့အမင်းသမီးတွေမဲပေးတဲ့အလေးထားလည်းမရှိခဲ့တဲ့အကြောင်းပါတီဖြတ်သိမ်းဖို့ဆုံးဖြတ်တာနဲ့ပတ်သက်ပြီးတရားသူကြီးနက်ခရင်မက်ထရာရက်ရဲ့ကြေညာချက်ကိုဖတ်ကြားသွားခဲ့ပါတယ်။
အမေရိကန်နိုင်ငံလုံခြုံရေးနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဆိုရရဲ့မူဝါဒနဲ့ပတ်သက်ပြီးအမေရိကန်လုံခြုံရေးဝန်ကြီးဌာနထိုက်တဲ့အရာရှိနှစ်ယောက်ကလွှတ်တော်ရှိမှကာကွယ်ပြောဆိုလက်ချပါတယ်။ပြည်ဝင်ဆော်ရဆာရန်အထောက်ထားမရှိဘဲအမေရိကန်ကိုနေဆက်ဖြစ်ကျော်ဝင်ရောက်လာသူအရေအတွက်ပို့တိုးလာတဲ့ကိန်းဂဏန်းအသစ်တွေထွက်ပေါ်လာခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့မနေ့ကပဲပြောဆိုလက်ချပါအမေရိကန်လုံခြုံရေးဌာနဝန်ကြီးခရစ်စတန်နီဆန်ကောက်ကွန်နယ်နိုင်ငံလုံခြုံရေးကော်မရှင်နာမင်းကြီးကေဗင်မက်ကလီနန်တို့ကတော့ခလုံးဝင်ရဖို့ကြိုးပမ်းသူတွေနဲ့ထောက်ထားမရှိဘဲရောက်လာသူတွေကိုအမေရိကန်ကထိန်းသိမ်းထားခြင်းပြုမှုဆက်ဆံမှုတွေအပြင်တောင်ပိုင်းနယ်စပ်ကအခြေအနေအားသမ္မတကအရေးပေါ်အခြေအနေကြီးညာထားတယ်လို့ကန့်ညီမှုရှိမရှိဆိုတာတွေကိုလွှတ်တော်ကိုယ်စားလှယ်ကမေးခွန်းထုတ်ခဲ့ကြပါတယ်။ဝန်ကြီးနေဆန်ကတော့ဖန်တီးထားတဲ့အချက်တည်းတစ်ခုမဟုတ်ဘဲစစ်မှန်တဲ့အရေးပေါ်ပြဿနာတစ်ရပ်ဖြစ်တဲ့အကြောင်းအောက်လွှတ်တော်ကြားနာပွဲတွင်ပြောဆိုသွားခဲ့တာပါ။ကောက်ကွန်နဲ့နေဆက်လုံခြုံရေးဌာနကအင်္ဂါနေ့မှာထုတ်ပြန်ခဲ့တဲ့စီးရင်စရာတွေအရပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့နေဆက်မှာတရားမဝင်ဝင်ရောက်လာသူတွေဖြစ်ဖမ်းဆီးခဲ့သူ 86,103 ရှိခဲ့ကြောင်းတွေ့ရတဲ့အတွက်မကြာခဏနှစ်တွေအတွင်းတလားထဲမှာအများဆုံးဖမ်းဆီးမိတဲ့အရေးတွေလည်းဖြစ်ပါတယ်။ဖမ်းဆီးမိသူတွေကတဝက်လောက်ကတော့တခြားမိသားစုဝင်တဲ့အတူဖမ်းဆီးခံခဲ့ကြရတာပါ။ကျန်တဲ့နဲ့နေဆက်ကိုဖျက်ချော်လာခဲ့ကြတဲ့မိသားစုတွေအထူးသဖြင့်အရွယ်မရောက်သေးသူကလေးတွေနဲ့မိသားစုတွေအနေနဲ့ထိတ်ထိတ်ခံထားရတဲ့အချိန်မှာကျန်းမာရေးဆော့ရှယ်မှုလည်းတောင်းခံဝင်ရှိပါတယ်။အောက်လွတ်တော်မှာလူများစုဖြစ်ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်တွေကတော့မက္ကဆီကိုနိုင်ငံနဲ့နေဆက်မှာရွှေ့ပြောင်းနေထိုင်သူတွေနဲ့ခေလုံဝင်လျှောက်ထားသူတွေပေါ်အာဏာပိုင်တွေကပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးအမိမြေလုံခြုံရေးဌာနဝန်ကြီးကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ကြပါတယ်။
အမျိုးသမီးအာဂါဒါရင်မွန်းဦးလာပေါ်မှာလမ်းလျှောက်ဖို့စီစဉ်ထားတယ်လို့အမေရိကန်အမျိုးသားအာဂါဒါအေဂျင်စီ NASA ကအတည်ပြုပြောဆိုလိုက်ပါတယ်။အခုလောလောဆယ်စီစဉ်ထားတဲ့အစီအစဉ်ရမလ29ရက်နေ့မှာအမျိုးသမီးအာဂါဒါရင်မွန်းဦးဖြစ်တဲ့အန်မက်ကလိန်းနဲ့ခရစ်စတီနာကော့ခ်တို့လာပေါ်မှာလမ်းလျှောက်မှာဖြစ်ပြီးဒါဟာပထမဆုံးအမျိုးသမီးတွေလာပေါ်လမ်းလျှောက်မှာဖြစ်တယ်လို့ NASA ပြောခွင့်ရက CNN သတင်းဌာနကိုမနေ့ဗုဒ္ဓဟူးနေ့ကပြောခဲ့ပါတယ်။အန်မက်ကလိန်းနဲ့ခရစ်စတီနာကော့ခ်တို့လာဖို့လမ်းလျှောက်ဖို့အစီအစဉ်ကိုမတ်လ14ရက်နေ့ကလွှတ်တင်ခဲ့တဲ့ Expedition 59အာဂါဒါရင်ရဲ့လာဖို့လမ်းလျှောက်မဲ့အစီအစဉ်3ချိန်အတွင်းဒုတိယမြောက်ဖြစ်ပြီးအမျိုးသမီး2ဦးရဲ့လမ်းလျှောက်မှာဖြစ်ပါတယ်။ကော့ခ်က Expedition 59အာဂါဒါရင်ရဲ့အဖွဲ့ဝင်ဖြစ်ပြီးမက်ကလိန်းကနိုင်ငံတကာအာဂါဒါစခန်းကအဖွဲ့ဝင်3ဦးထဲက2ဦးဖြစ်ပါတယ်။မတ်လ29ရက်9နာရီကြာလာဖို့လမ်းလျှောက်မဲ့အစီအစဉ်မှာအမျိုးသမီးအာဂါဒါရင်မှု2ဦးကိုကနေဒါအာဂါဒါအေဂျင်စီက၄ချောင်းထိန်းသိမ်းရမှု Christine Fitzroy ကအမေရိကန်နိုင်ငံ Texas ပြည်နယ် Houston မှာရှိတဲ့ Johnson အာဂါဒါရင်စခန်းကနေကူညီပေးဖို့စီစဉ်ထားပါတယ
်။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မမ်မြတ်သတင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုထုတ်လွှင့်ပေးတော့မယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတကြောပြန်ဖြစ်လာနေတဲ့အကြောင်းနဲ့ပြောပြမှာပါ။ကလာတန်ကြာတိုက်ပွဲတွေညင်သက်နေတဲ့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားမှာဗုဒ္ဓဟူးနေ့ကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။တပ်မတော်ကအပြစ်ရပ်ပြီးတဲ့နောက်ရှမ်းပြည်မြောက်ပိုင်းဒေသမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ KIA ဘက်ကပြောထားပေမဲ့တပ်မတော်ဘက်ကတော့အတည်ပြုတာမရှိသေးပါဘူး။ရှမ်းပြည်မြောက်ပိုင်းဒေသတိုက်ပွဲအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့စူရတက်မရော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြမ်းမှာ2018ခုနှစ်နှစ်လပိုင်းလောက်ကစပြီးတိုက်ပွဲတွေညင်သက်နေခဲ့ရကဒီလထဲမှာရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာပါလက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာကတော့ရှမ်းမြောက်ဘက်မှာကျွန်တော်တို့ KIA ရဲ့တပ်မခါလေးလက်အောက်ခံတိုက်ရင်ရှိဒီမှာတပ်ပွဲအခဏပြစ်ဖြစ်တဲ့ဆိုတဲ့တရင်ဖြစ်ပါတယ်။ကိုခိုင်နဲ့လာရှိဝဆက်လောက်မှာကြာမှာ။တို့ပြောတဲ့အတန်းကတော့ဒီတပ်ကြီးရှိတဲ့နေရာဘက်မှာတပ်မတော်ဘက်ကတစ်ကြောင်းတွေထုတ်ဝင်လာလို့ခုခါတပ်ပွဲဖြစ်တယ်လို့ပြောပါတယ်
။ဒီတိုက်ပွဲနဲ့ပတ်သက်ပြီးထိခိုက်မှုအခြေအနေကိုသတင်းမရသေးဘူးလို့လည်းဆိုပါတယ်။တမရော်က2018ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး၅ခုမှာစစ်ရေးလှုပ်ရှားတာတွေလေးလတာရပ်ဆိုင်းကြောင်းကြီးညာထားတာဖြစ်ပါတယ်။ဒီလိုကြီးညာပြီးတဲ့နောက်ရှမ်းမြောက်ဒေသမှာ KIA နဲ့တိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ KIA နဲ့တိုက်ပွဲဖြစ်တာကတော့လက်ချင်းဖြစ်မဲ့ဖြစ်မဲ့ဟိုလုံခဲ့တဲ့အပတ်မှာလည်းဒီ KIAတိုက်ရင်ကိုနေမဲ့ဘက်မှာတစ်ခေါက်ဖြစ်တယ်တစ်ခါဖြစ်ပါတယ်အခုတိုက်ရင်ရှစ်ဘက်မှာလည်းတစ်ခါဖြစ်တယ်ဆိုတော့အဲ့ခေါက်ဖြစ်တယ်လို့ကျွန်တော် လိုပဲကျွန်တော်မှတ်ယူပါတယ်။တခြားဒီကချင်ပြည်နယ်ဘက်မှာတော့တပ်ဖွဲ့ဖြစ်တာတော့မရှိဘူး
။ကိုခိုင်မျိုးနယ်အတွင်းဒီလ5ရက်နေ့ကကြံခုတ်လုံတာ80ဖမ်းဆီးခံရတဲ့သတင်းနဲ့ပတ်သက်ပြီးမေးမြန်းရမှာဒီသတင်းကိုအောက်ခြေကတင်ပြလာတာမရှိကြောင်းပြောပါတယ်။ဒီလ6ရက်နေ့မှာပဲကုတ်ခိုင်မြို့နယ်တံမိုးနယ်မြို့နယ်ခွဲတွင်မှအစိုးရတပ်မတော်နဲ့ TNLA တအန်းပလောင်တပ်ဖွဲ့အကြားမှတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့သလို2019ခုနှစ်အတွင်းမှာတိုက်ပွဲ5ကြိမ်ဖြစ်ခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်ဒေသမှာတိုက်ပွဲဖြစ်ပွားတဲ့သတင်းနဲ့ပတ်သက်ပြီးတပ်မတော်ဘက်ကမေးမြန်းဖို့ကြိုးစားရမှာတယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ဒီရက်ပိုင်းတွေအတွင်းမှာမြေမြုံမိုင်းနဲ့ဘုံးပေါက်ကွဲတာကြောင့်အနည်းဆုံးအရသား၈ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလ5ရက်နေ့ကကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန်ဝင်းကျေးရွာမှာစစ်ကြံဘုံးတစ်လုံးကိုတွေ့ရှိစော်ကစားရာကပေါက်ကွဲပြီးကလေး6ယောက်ဒဏ်ရာရခဲ့ပါတယ်။ဒီပေါက်ကွဲတာနဲ့ပတ်သက်ပြီးမန်ဝင်းကျေးရွာအုပ်ချုပ်ရေးမှူးဦးလာနူကအခုလိုပြောပါတယ်
။ဒီဘုံးကဟောင်းလို့ပြောတာပဲအဲ့ဒါကောင်းကြီးနဲ့ကလေးဆော့ရင်းနဲ့ကျော်ထမ်းနေချိန်မှာမင်းကြီးကတော့အောက်ကျနေဘုံပေါက်တော့လားတော့6ယောက်ပါနေခုနှစ်ကနေ6ယောက်နေရတယ်အားလုံးကကလေးငယ်ဆုံးတယောက်ကဘိုက်မှလည်းနေဖြီးတယ်ပေါင်မှလည်းဖြီးတယ်ပြင်းလက်ရှိမှလည်းနေနေဖြီးတယ်အဲဘိုက်မှလည်းဖြီးတယ်ဟာကလာရှိုးစစ်စေးုံသွားလိုက်တယ
်ဘုံပေါက်ပြီးထိခိုက်တဲ့ကလေး4ယောက်ကိုနမ်ခန်းစေးုံကိုပို့ပြီးတယောက်ကတော့လာရှိုးကိုပို့ခဲ့တာဖြစ်ကြောင်းပြောပါတယ်ဒီလနှစ်ရက်နေ့ကလည်းမိုးကောင်းမြို့နယ်စွန့်မရန်ကြီးရွာကအမျိုးသမီးတူ၃ရက်နေ့မှာမြကြီးနားမြို့နယ်ရွှေဆက်ရောက်ကွက်ကအမျိုးသားတူတို့ဟာတောတွင်းကိုကျင်းခုတ်စင်းမြေရှာသွားစဉ်မှာမြေမြုံမိုင်းနှိမ့်မိတာကြောင့်ထိခိုက်ဒဏ်ရာရခဲ့ကြောင်းတမ်ရော်ကသတင်းထုတ်ပြန်ထားပါတယ်ဒီမိုင်းတွေကို KIA ကထောင်ထားတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်
ကိုမိုးစောပြောပြသွားတာပါရှင်အခုမြန်မာပြည်ထဲမှာပြတ်ထန်းထားတဲ့မြေလွတ်မြေရိုင်းဥပဒေနဲ့ဆုံးစိုက်ပျိုးမြေဆုံးရှုံးမဲ့အရေးနဲ့ဒီနေရပြန်လာလူတွေဘာကိုစိုးရိမ်နေကြသလဲဆိုတာတွေကိုနားဆင်ကြရမှာပါပြီးခဲ့တဲ့နှစ်စက်တင်ဘာလကအစ်စ်ပြင်ဆင်ပြတ်ထန်းလိုက်တဲ့မြေလွတ်မြေရိုင်းဥပဒေအရမြေလွတ်မြေရိုင်းတွေပေါ်မှာထွန်ရက်စိုက်ပျိုးနေကြသူတွေအနေနဲ့ဒီဥပဒေအသက်ဝင်ချိန်ကစလို့6လအတွင်းမှတ်ပုံတင်ကြရမှာဖြစ်လို့နောက်ဆုံးသတ်မှတ်ရက်နီးလာတာနဲ့အမျှသူတို့ရဲ့စိုက်ပျိုးမြေတွေဆုံးရှုံးရတော့မလားဆိုတာစိုးရိမ်နေကြပါတယ်သတ်မှတ်ရက်အတွင်းမှတ်ပုံမတင်ဘူးဆိုရင်ငွေတန်နဲ့ထောင်တန်ချမှတ်ခံရမယ်ဆိုတဲ့ပြစ်ဒဏ်သတ်မှတ်ချက်တွေလည်းရှိနေတာဖြစ်ပါတယ်ဒီအကြောင်းစုံစမ်းမေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင
်မြန်မာတနိုင်ငံလုံးမှာရှိရမြေလို့မြေတိုင်းပေါ်မှာစိုက်ပျိုးနေတဲ့သူတွေဒီမြေကိုဆက်ပြီးလွတ်ကင်ဝင်ရဖို့အစိုးရစီကနောက်ဆုံးလျှောက်ထားမယ့်ချက်ဟာမတ်လ17ရက်ဖြစ်ပါတယ်အစိုးရအချိန်ပေးထားတဲ့6လတာကာလဟာနှီးကပ်နေပြီဖြစ်လို့မြေလို့မြေတိုင်းများဆုံးရှိရတိုင်းရင်းသားဒေသကသူတွေစိုက်ပျိုးမြေဆုံးရှုံးနိုင်တဲ့အခြေအနေရှိနေကြောင်းမြေယာကွန်ရက်အဖွဲ့အစည်းတွေကပြောပါရယ်လက်ရှိမှာကချင်ပြည်နယ်ဟူကောင်းဒေသမှာမြေစည်ရင်ဦးစီးဌာနကမြေယာအချက်အလက်တွေကောက်ယူနေရတယ်ရှိပြီးဥပဒေပါအတိုင်းမြေလို့မြေတိုင်းကိုအသုံးချဖို့ပုံစံ9နဲ့မှတ်ပုံတွေလျှောက်ထားရမယ်ဆိုတဲ့သတ်မှတ်ချက်ကိုတိုင်းရင်းသားဒေသတွေမှာတော့လက်မခံကြဘူးလို့မြန်မာနိုင်ငံတိုင်းရင်းသားတောင်သူများကွန်ရက် MEFN ရဲ့ကချင်ပြည်နယ်ကိုယ်စားလှယ်ဦးအောင်လက်ကပြောပါရယ
်ပုံစံ9နဲ့ကျွန်တော်တို့တိုင်းရင်းသားဒေသနဲ့နည်းနည်းကွေးလွဲမှုရှိနေတယ်ကျွန်တော်တိုင်းရင်းသားဒေသမှာကဒီမြေလွတ်မြေရန်ကမရှိဘူးဆိုတဲ့ယက်တီချက်ဖြစ်ပါတယ်ကျွန်တော်ကဌာနေတိုင်းရင်းသားများရဲ့စီမံခန့်ခွဲတဲ့မြေများဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့မြေလွတ်မြေရန်နဲ့ပတ်သက်ပြီးတော့မှဓမ္မဒရဲ့ဟိုစင်ညာစာတမ်းနဲ့ပတ်သက်ပြီးတော့မှအကောင့်တွေပေါ်ပြီးနေပြီးပါတင်းလာမဆိုရင်တော့ကျွန်တော်တို့တိုင်းရင်းသားဒေသအတိအကျကလည်းရှင်တင်တွေ့ဆုံဖို့စောင့်နေပါတယ
်ပြည်တွင်းစစ်ကြောင်နေရဆုံးခွာနေရတဲ့သူတွေပြည်ပမှာအလုံးလုံးနေတဲ့တိုင်းရင်းသားဒေသကသူတွေအတွက်နေရပြန်ဖို့အမခံချက်မရှိသေးပဲမြေလွတ်မြေရိုင်းဥပဒေကိုအစိုးရကအကောင့်တွေပေါ်မယ်ဆိုရင်ပြဿနာဟာပိုကြီးထွားလာနိုင်သလိုဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးမျှော်လင့်ချက်ကိုပါထိခိုက်နိုင်ကြောင်းမြေယာပြဿနာကူညီဆောင်ရွက်နေသူတွေကပြောပါရယ်ပြည်အောင်စုလွှတ်တော်မြေလွတ်မြေလက်မြေရိုင်းများစီမံခန့်ခွဲရေးဗဟိုကော်မတီရဲ့ခွင့်ပြုချက်မရှိဘဲမြေကိုအသုံးချမယ်ဆိုရင်ဥပဒေပုံမှန်28ကာကြီးအရနှစ်နှစ်ထပ်မပိုးရဲ့ထောင်ဒဏ်နဲ့ဒဏ်ငွေ5သိန်းချမှတ်နိုင်တယ်ဆိုပြီးကော်မတီက2018အောက်တိုဘာ30မှာထုတ်ပြန်ထားပါရယ်မြေယာဥပဒေတွေကိုရေးဆွဲဖို့ဆိုရင်တိုင်းရင်းသားတွေရဲ့အတန်တွေကိုပါဝင်ထည့်သွင်းဖို့လိုကြောင်းတို့မြေကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူမိခမောင်က VOE ကိုပြောပါရယ
်စိုးရိမ်မှုတွေလည်းတော်တော်ကြီးနေတာမဟုတ်ပြဿနာတွေကအခုလောလောဆယ်ဖြစ်နေပြီပေါ့နော်တချို့ဆိုလို့ရှိရင်တရားစွဲဆန္ဒရတဲ့တောင်းဆိုတဲ့ဓမ္မတွေလည်းရှိရပေါ့နော်အဲ့ဒါလည်းအနိုင်ရှိနောက်ပြီးဒေတာခံတွေကဒါအောက်ကွက်နေပါလျက်နဲ့စိုးရတာလုံးဝလုံးဝနားမထောင်ဘူးသူတို့ကဒါအောက်ရှိဆက်ပြီးတော့တားတယ်ပေါ့နော်ဒါဒီမူပေစီရဲ့အစိုးရလက်ထက်တယ်ပါဒါ
ဒီတာခံနေတဲ့လူချင်းသားကတော့ဒီတာခံနေအားလုံးရဲ့တန်ကိုပါဝင်ရမယ်။တိုင်းရင်းသားတွေကိုကိုစားပြုတဲ့နေရာနှစ်ဒီတစ်ခုဖြစ်ဖို့တော့ပေါ့နော်။ပြောရမယ်ဆိုရင်ဒီအနာဂတ်ဒီဖက်ဒရယ်နေရာနှစ်ဒီတစ်ခုကြီးပေါ်ပေါက်ဖို့တော့ပေါ့နော်။မန္တလေးကအဲ့လိုတော့ကြည့်ရပါ။မြေလုံးမြေရိုင်းလိုအစိုးရတတ်မှတ်ထားရဲ့ပမာဏကဆုစုပေါင်း50လေးတန်းကျော်ရှိပါတယ်။အစိုးရအစက်ဆက်ကမြေလုံးမ sin thop pyan ga bi 6 la twe ma mi tong 6 kwen shao tha ya me lo so ba de aso ya ye mi ya u de ma mi yo phat la mi ya pai sai mu ko ka kwe pe nai me a chat lat di the twin sin sa tin chang american tamat ji scott marcie ga 2018 december kachin pi ne khyi sin twe ma pyo cha ga ya phit ba de aso ya tamat tha ye 6 la da kala kong song ya phit de mat la 17 ya ma be tai yin ba mi ya kwen ya 19 hu wa yangong oki hotel ma tadin sa shin le bwe tuku ko su paung lo twa bu shi chang do mi kwen ya ga pyo ba de
ကိုယ်စားထက်ပြပြခဲ့တာပါရှင်အခုလာမက်စနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြပေးရစီရှင်တော်တော်ရှင်များရှင်မတ်လာရှိရနေ့ဟာပြည်ပြည်ဆိုင်ရာမြို့သမီးများနေ့ဖြစ်ပါတယ်အိမ်တွင်အကြံဖက်မှုလိမ့်မိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်မြို့သမီးတွေပေါ်နိုင်ငံခံရတဲ့ဒရင်တွေမကြာခဏကြားရလေးရှိတတ်တဲ့မြန်မာနိုင်ငံမှာမြို့သမီးတွေရဲ့အခွင့်အရေးနဲ့လုံခြုံမှုအခြေ ရမျိုးသမီးများနေ့အထူးအစီအစဉ်ဖြစ် VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမိန့်များလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
ဒီအမေရိကန်တရရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုအမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသတင်းတော်တစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်။အမေရိကန်ပြည်တော်စုအနောက်တောင်ပိုင်းကနေတရားမဝင်နိုင်ငံပြောင်းလာသူတွေဝင်ရောက်နေတဲ့ပြဿနာနဲ့ပတ်သက်လို့ Trump အစိုးရနဲ့အတိုက်ခံဒီမိုကရက်တွေကြားသဘောထားကွဲခဲ့လို့အစိုးရလုပ်ငန်းတွေယာယီရပ်ဆိုင်းတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်လူဝင်မှုကြီးကြပ်ရေးစနစ်တချို့ကိုပြင်ဆင်ဖို့ဒီမိုကရက်လွှတ်တော်အမတ်တွေစတင်ကြိုးစားနေကြပါပြီ။ဒါကားလို့ပြောနေကြတဲ့အမေရိကန်ကိုခလေးဘွားတွေကမိဘတွေနဲ့အတူတရားမဝင်ရောက်လာသူသိန်းနဲ့ချီကိုသမ္မတဒေါ်နယ်ထရမ့်ကနေရပ်ပြန်ပို့မဲ့အခြေအနေဖြစ်နေတာကြောင့်သူတို့ကိုအကာအကွယ်ပေးနိုင်မဲ့ဥပဒေကြမ်းကိုဒီရှေ့သတင်းဘက်ကစပြီးတော့အလွတ်တော်ဒီမိုကရက်အမတ်တွေစတင်ပြင်ဆင်ကြတော့မှာဖြစ်ပါတယ်။ဒါပေမဲ့ဒီဥပဒေကြမ်းအတည်ပြုနိုင်ဖို့ဘလို့အခက်အခဲတွေရှိနေသလဲဆိုတာကိုလွတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်းဂျက်ဆန်ရဲ့သတင်းကိုမဆုမြတ်မွန်ကပြောပြမှာပါရှင်။
အမေရိကန်တောင်ပိုင်းနယ်စပ်မှာတတိုင်းကာရေးနဲ့ပတ်သက်လို့၃လလောက်အခြေအနေဆွေးနွေးစရာဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်မှာထောက်ထားမရှိနေထိုင်နေကြရသူတွေနဲ့ပတ်သက်တဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပြင်ဆင်ဖို့အောက်လွတ်တော်ဒီမိုကရက်အမတ်တွေကဆောင်ရွက်နေကြပါပြီ
။ It's crucial that we pass legislation that will open the doors of opportunity for the hundreds of thousands of DACA
team American ဟာသူ့အိမ်မှာလို့ပြောနေကြတဲ့ခလီးဘွားတွေကမိဘတွေနဲ့တရားမဝင်ရောက်လာကြသူတွေ၊ယာယီအကာအကွယ်ပေးခံထားရသူတွေ၊ပြန်ပို့ခံရမယ့်အခြေအနေကနေဆိုင်းငံ့ထားခံရသူတွေသိမ်းတဲ့ချီအတွက်ဒီအခွင့်အလမ်းတွေပွင့်သွားစေမယ့်ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့ကတိတ်ကိုအရေးကြီးပါတယ်။အမေရိကန်ရဲ့စံတန်မိုးတွေအတိုင်းကျွန်တော်တို့ရပ်တည်ကာကွယ်ရပါမယ်
။အောက်လွှတ်တော်ဒီမိုကရက်အမတ်ဝါကင်ကက်စထရိုပြောသွားတာပါ။အမေရိကန်မှာတရားဝင်နေထိုင်ဖို့အထောက်အထားမရှိကြတဲ့အရွယ်မရောက်ခင်တည်းကမိဘတွေနဲ့အမေရိကန်ကိုတရားမဝင်ရောက်လာခဲ့သူတွေစစ်ပွဲတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေရက်ပြန်မပို့အောင်လို့အရင်သမ္မတဘရက်အိုဘားမားလက်ထက်ကအကာအကွယ်ပေးခဲ့ပေမဲ့အခုထရမ့်အစိုးရလက်ထက်မှာတော့ဒီအစီအစဉ်ကိုဖျက်ဖို့လုပ်နေပါတယ်ဒီလိုလုပ်နေတာဟာတက်ဆိုင်သူတွေအတွက်စိတ်ဓာတ်ရရစေတဲ့အပြင်နိုင်ငံအတွက်လည်းထိခိုက်တယ်လို့ဒီမိုကရက်အမတ်တွေကဝေဖန်နေကြပါတယ်အဲ့လိုအထောက်အထားမရှိနေထိုင်နေကြရသူတွေကိုအကာအကွယ်ပေးနိုင်မယ့်ဥပဒေကြမ်းကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကရှေ့တစ်ပတ်ကြာရင်စတင်ပြင်ဆင်တော့မှာဖြစ်ပါတယ်ဒါပေမဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုကြဲကြဲပြန့်ပြန့်မပြင်ဆင်ဘဲနဲ့တော့ထိရောက်မှာမဟုတ်ဘူးလို့ Republican အမတ်တွေဘက်ကပြောပြီးကန့်ကွက်နေပါတယ်အောက်လွှတ်တော်အမတ် Dark Collins ကအခုလိုပြောပါတယ်
Any bill granting mass legalization and shunning real enforcement measures will be opposed by Republicans for the
ဒီများကြီးကိုတရားဝင်ဖြစ်အောင်လုပ်ပေးပြီးတရားဥပဒေစိုးမိုးအောင်လုပ်နေတဲ့ကိစ္စတွေလမ်းလွဲရောက်အောင်လုပ်သမျှဥပဒေကြမ်းမှန်သမျှကို Republican တွေဘက်ကကန့်ကွက်သွားမှာဖြစ်ပါတယ်
အမေရိကန်တဲကိုခလေးဘွားတွေကတရားဝင်ရောက်လာသူတွေကိုနိုင်ငံသားပေးမဲ့ကိစ္စကတရားမဝင်နိုင်ငံပြောင်းလာဖို့အားပေးရရောက်တယ်လို့အမိမြေလုံခြုံရေးဝန်ကြီး Christian Nielsen ကလည်းဆိုပါတယ်
I won't support things that will continue the crisis that we have at the border by
နေဆက်မှာဖြစ်နေတဲ့ပြဿနာကြီးတွေဆက်ဖြစ်နေတဲ့ကိစ္စကိုကျမကတော့မထောက်ခံနိုင်ပါဘူ
းနေဆက်ကနေတရားဝင်ရောက်လာကြတဲ့ထဲကခလေးငယ်တွေကိုမိဘတွေနဲ့ခွဲထားတဲ့အစိုးရရဲ့မူဝါဒနဲ့ပတ်သက်လို့လည်းဒီမိုကရက်အမတ်တွေမေးခွန်းထုတ်နေကြပါတယ်မိဘနဲ့ခွဲထားခံရတဲ့ထဲကခလေးငယ်နှစ်ယောက်တေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဗုဒ္ဓဟူးလေးကလှုပ်တဲ့အကြမ်းနာပွဲမှာခလေးတွေကိုလှောင်ကြိုက်ကြီးတွေလိုလှုပ်ထားတဲ့နေရာတွေမှာတီးကြခွဲထားတာနဲ့ပတ်သက်လို့လည်းလွှတ်တော်အမတ်တွေကဝင်ကြီးနီယယ်ဆင်ကိုမေးခွန်းထုတ်ခဲ့ကြပါတယ
် Are we putting children in cages as of today?
Children are processed at the border facility station.
ဆောင်ကြိုင်ကြီးတွေလိုအခန်းတွေကထားတဲ့နေရာတွေမှာကလေးတွေကိုထားတာကိုယ်တိုင်မြင်ခဲ့ရတဲ့အောက်လွတ်တော်ဒီမိုကရက်အမတ်ဘန်နီသောမ်ဆန်ကအခုထိရောအဲ့လိုထားသေးသလားဆိုတဲ့အမေးကိုဝင်းကြီးနီလ်ဆန်ကစတိုက်ရိုက်မဖြေပါဘူး
။ Sir, they're not cages.
What are they?
Areas of the border facility.
ဆောင်ကြိုင်ကြီးတွေမဟုတ်ပါဘူး။စစ်ဆေးစီစဉ်နေတဲ့ကာလမှာသူတို့ကိုလုံခြုံဖို့အတွက်အကာအကွယ်ပေးနိုင်ဖို့လှုပ်ထားတဲ့နေဆက်လုံခြုံရေးအဆောက်အအုံတွေကနေရာတွေပဲဖြစ်ပါတယ်။
နေဆက်ထိန်းသိမ်းရေးစခန်းတွေမှာထားတဲ့ကလေးငယ်တွေအနေနဲ့စေကူတာခွင့်နဲ့သူတို့ကိုကိုစားပြုမဲ့ရှေ့နေစနစ်တကျရှိတင်တာမို့သူတို့အတွက်အခြေအနေပုံမကောင်းမွန်စေမဲ့ဥပဒေကြမ်းတွေကိုအထက်လွှတ်တော်ဒီမိုကရက်အမတ်တွေကလည်းတင်သွင်းခဲ့ပါတယ
် A system that was set up to deal with single men coming from Mexico is not
မက္ကဆီကိုဘက်ကနေဝင်လာတဲ့တကူတဲ့သမားတွေအတွက်ရည်ရွယ်လုပ်ထားတဲ့စနစ်ကကလေးတွေဖြစ်နေတဲ့ပြဿနာကိုမရှင်းနိုင်ပါဘူးဒါကြောင့်ကျမတို့ကသူတို့အခြေအနေကိုဖြေရှင်းပေးဖို့လိုပါတယ်
။ Republican တွေလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာတော့တရားမဝင်နိုင်ငံပြောင်းအခြေချသူတွေနဲ့ပတ်သက်တဲ့ဥပဒေကြမ်းတစ်ခုမှအတည်ပြုနိုင်မဲ့ပုံမရပါဘူး။ Democrat တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာတော့ကလေးဘွားတွေကတရားမဝင်ရောက်နေသူတွေနဲ့ဒုက္ခသည်တွေ American တွေမှာအမြဲတမ်းတရားဝင်နေထိုင်ခွင့်ရနိုင်ရေးဆောင်ရွက်ချက်တွေကို Republican အမတ်တချို့ထောက်ခံလာအောင်ဆွဲဆောင်နိုင်မဲ့အလားအလာရှိပါတယ်ရှင်။
မဆုမြတ်မောင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေးမြမရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်နိုင်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
အာဖဂန်နိုင်ငံကာဘူးမြို့မှာသမ္မတလောင်းနေတော်တော်များနဲ့အတူသမ္မတဟောဟာမေခါဆိုင်အစိုးရအဖွဲ့အမှုဆောင်ရာရှိချုပ်အဗ်တူလာတို့ကတက်ရောက်နေတဲ့ခန္ဓာတစ်ခုကိုဘယ်သူမှမသိတဲ့တက်ခတ်သူတွေကမော်တော်ရီနဲ့ပြစ်ခတ်တက်ခတ်ခဲ့ပါတယ်။အစိုးရအဖွဲ့ထိတန်းခေါဆောင်ဖြစ်တဲ့အဗ်တူလာမင်ငွန်းပြောနေချိန်မှာတက်ခတ်မှုဆက်ဖြစ်ခဲ့တာပါ။တက်ခတ်မှုတွင်မှာတော့အနည်းဆုံးလူတဦးသေပြီး16ဦးတန်းအရာကြောင့်လဲကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကာလတုန်းကသမ္မတဒေါ်နယ်ထရန့်ရဲ့စီးရီးအဖွဲ့မှလာတော်ချတောင်းရည်ခွေပူးတဲ့ပေါ်မနာဖော့ကိုအခွန်ရှောင်မှုဗန်လုံငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့တရားစုတရားရုံးကဒီကနေ့စင်ချက်ချဖို့ရှိနေပါတယ်။တရားရုံးလုံထုံးလုံနည်းရဲ့ထောင်ဒဏ်16နှစ်ကနေ24နှစ်ထိပြစ်ပေးလို့လည်းရပါတယ်။ဗီယက်နမ်နိုင်ငံဟန်နိုင်မြို့မှာပြီးခဲ့တဲ့သတင်းပတ်သက်ရှင်းပါခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွင်းသဘောတူညီချက်တစ်စုံတရာမရတဲ့ပေါ်ကြောင်းဝင်ညှိနှိုင်းပေးဖို့အဆင်သင့်ရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားဆွေးနွေးပွဲတွေပြန်လည်ဆက်တင်နိုင်မယ့်နည်းလမ်းအားလုံးကိုရှာဖွေဖို့လဲလွှတ်တော်ကိုသမ္မတတောင်ကိုရီးယားသမ္မတကအင်္ဂါနေ့တုန်းကပဲတိုက်တွန်းထားတာဖြစ်ပါတယ်။ဒီခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့တိုက်ရိုက်သက်ဆိုင်တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရင်းနှီးနှီးပူးပေါင်းဆောင်ရွက်ဖြည့်ရှင်းသွားဖို့တရုတ်နိုင်ငံအာရှရေးအထူးတမန်ဆွန်ကောက်ရှန်ကတိုက်တွန်းလိုက်ပါတယ်။နိုင်ငံကအနေနဲ့လည်းအပြည့်သဘောဆောင်တဲ့အခန်းကဏ္ဍကနေအချက်တဲကိုဖြည့်ရှင်းနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့ဖေဖော်ဝါရီ25ရက်နေ့ကနေမတ်လ5ရက်နေ့ထိတွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အဆုံးသတ်ပြီးတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ရမှာတိုက်တွန်းပြောဆိုသွားတာပါ။တရုတ်ထုတ်ကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်တွေမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်
။ကြာသပတေးနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်ရှင်။ကျမတို့အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ25 32 51တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this is...